ရှစ်လေးလုံးအရေးတော်ပုံကမွေးဖွားပြလိုက်တဲ့အထင်ရှားဆုံးကျောင်းသားခေါင်းဆောင်ကတော့မင်းကိုနိုင်ပါလွန်ခဲ့တဲ့25နှစ်ကသူ့ရဲ့အတွေ့အကြုံတချို့ကိုကျွန်တော်တို့အခုနားဆင်ကြည့်အောင်လားခင်ဗျာ
ကျွန်တော်တို့ကအမှတ်တရတွေကတော့အကိုစီရှိကြတာနဲ့ဖြတ်သန်းတာဆိုတာတခုပေါ့လေကျွန်တော်ပြန်မြင်အောင်လားအဲ့တော့ကျွန်တော်တို့ကဟိုပြည်စုံနဲ့ရုပ်ပိုင်းဆိုင်ရာအထောက်အကူတွေမရှိကြဘူးဗျလူတွေကစိတ်ဓာတ်တခုတည်းနဲ့ပဲစပြီးတော့ဒီရေတော်ပေါ်ဆင်းရဲတာသူက၃ရက်နေတော့ကကျွန်တော်တို့ဖိမပဲနဲ့အဲ့ဒီသူတွေကလည်းစသွားပြီးတော့သူ့ကိုပတ်လိုက်နိုင်တယ်ပေါ့အဲ့ဒီမှာရလိုက်တဲ့အောင်ပွဲကအချိန်လေးဆုံးနေကြတော့တော်တော်ဆေးရတဲ့အတန်းကြီးနေကြတာပေါ့ဗျအဲ့ဒီမှာကျွန်တော်တကယ်တကယ်လူလည်ပေါ်မှာစရတဲ့အချိန်မှာဟိုအနံရလို့ပြီးပြီးပြီးမရှိရသေးမချုံနိုင်ကြသေးပဲနဲ့ဟိုဒီလိုပဲဗျတရားဟောဆင်ကြီးရလို့လည်းတတ်တတ်မှတ်မရကြသေးဘူးအဲ့တော့ကျွန်တော်ကောင်းကောင်းမှတ်မိနေတာကတော့ဒီလူအုပ်ကြီးကစစ်တပ်ရင်းနဲ့တရားဟောခြင်းတက်ခါကြရင်သူအဲ့လိုတောင်းဆိုကြတဲ့ကောင်တခုခုဟောပါဘူးလို့ဒီတိုင်းကျွန်တော်စစ်တပ်ကြတာလည်းမပြေးတဲ့ခါကြတော့လေလူအုပ်ကောင်းလာတဲ့ခါကြရင်ဟောကြပြောကြပါဆိုတော့စိတ်မရှိတဲ့ခါမှာကျွန်တော်တို့ထုံးထုတ်တဲ့တိုက်ကိုထုံးထုတ်တဲ့ဝါလီကားလေးကိုတန်းလာတဲ့လူကထားလာပြီးအဲ့ဒါလေးကိုနီးရနိုင်ရမှာပြေးကပ်ပြီးတော့အဲ့လေကား၃လေးတိပေါ်တက်တက်ပြီးတော့တလက်စီဟောကြပြောကြတာကဒီလိုပဲတချို့ညာလေးတွေဆိုရင်လည်းလမ်းဘေးကရောင်းတဲ့ဆွေးရတဲ့ကုံလေးတွေငပြောသီးရောင်းတဲ့ကုံလေးတွေပေါ်တက်ပြီးတော့ဟောကြရတယ်အဲဒီအချို့အိမ်တွေကထုတ်ဝေးလိုက်တဲ့ဗိုလ်ချုပ်အောင်ဆန်းတပ်ပုံရှိရဲတချို့အိမ်ကတခင်ကိုရမိုင်းတပ်ပုံရှိရဲပေါ့အဲ့ဒါလေးတွေကျွန်တော်တို့ရေဝပိုက်ပြီးတော့တက်ကြတာကျွန်တော်တို့မှာပြည့်စုံလုံးလုံးတဲ့ရုပ်ထုပစ္စည်းတွေမိဂါမတ္တမရှိနေတဲ့လူတွေကိုယ်တော်ရဲ့ဒီစိတ်အားထက်သန်မှုနဲ့ယုံကြည်တဲ့အားတွေကျွန်တော်တို့သွားခဲ့ကြတာကိုပဋိပါဒ်ဒီနေ့တော့စူးစီကိုစီပေါ့ဗျာဟိုအလံကိုစီစိုင်းမုတ်ကိုစီအဲ့လိုရှိနေတဲ့အချိန်မှာအဲ့ဒီတော့ကျွန်တော်တို့အားလုံးတပေးတသားတွေပဲကဘာမှကိုယ်ကခြားနာမှုမရှိဘူး။ဒါမှအရောက်ဝရစားတွေအားလုံးကပြည်သူတွေအတူတူဆိုတဲ့ပုံစံမျိုးပေါ့ကွာ။အဲ့တော့ဒီနေ့ပြည်ပြားလာတဲ့ဆိုင်ပုံတွေအကြောင်းတွေအဲ့ဒါတွေအားလုံးဟာတကယ်တော့ကျွန်တော်တို့ဟိုတုန်းကလိုပဲတသားတွေလို့သဘောထားနိုင်ဖို့တော့တူရလို့ကျွန်တော်မြင်ပါတယ
်။ရှစ်လေးလုံးအရေးတဘုံအမှတ်တရမီဒီယာအားလုံးကိုဖြန့်ချိလိုက်တဲ့ကိုမင်းကိုနိုင်ရဲ့နှုတ်ဆက်စကားကိုလည်းအခုလိုကြားရပါတယ်ခင်ဗျာ
ပြည်ပြည်ပြည်ပနေရာအနှံ့မှာခြေလေးလုံး25နှစ်နှစ်ပတ်တဲ့ခန္ဓာကိုကျင်းပနေကြတဲ့ကျွန်တော်တို့အားလုံးရဲ့ရဲဘော်ရဲဘော်စီစီကိုကျွန်တော်တို့ကူဆက်ပါတယ်ကျွန်တော်တို့ခြေလေးလုံးလွန်ခဲ့တဲ့25နှစ်ကာလပြီးကြတဲ့ကနေရာအနှံ့ပြားကိုပြန်ကျဲသွားကြတယ်ဒီကနေ့အဲ့ဒီအင်အားတွေပြန်စုတဲ့သဘောလေးပါပါတယ်ဘာနဲ့ပြန်စုရမှာလဲဆိုတော့ကျွန်တော်တို့လူတွေအားလုံးတနေရာထဲမှာပြန်မစုံနိုင်ပေမဲ့ကျွန်တော်စိတ်ကြက်တင်ပြန်ဆူရပါ။ဘာစိတ်ကြက်လဲဆိုတော့ခြေလေးလုံးစိတ်ကြက်ပဲ။ကျွန်တော်တို့ကန်ဆွဲမဲ့အလံကလည်းတောင်းလာပါပဲ။ဒီကနေ့ကျွန်တော်တို့အမျိုးသားပြန်လဲတင်မြရေးလို့ကြွေးကြော်တာနေနဲ့ခြေတက်နေရတဲ့အချိန်မှာတော့ကျွန်တော်တို့အားလုံးရဲ့စိတ်ကြက်ကခြေလေးလုံးစိတ်ကြက်ပါ။ကျွန်တော်တို့လာတောင်းတာ။ဘာသာဆိုခေတ်ဆက်ဆက်မှာအစိုးရဆက်ဆက်ကနိုင်ငံရေးဦးတည်ချက်တွေကြွေးကြော်တာနေအမျိုးမျိုးနဲ့နိုင်ငံတော်အလံသာ၃ချိန်၃ခါပြောင်းသွားတယ်ကျွန်တော်တို့ရဲ့အားလုံးတိုက်ပွဲတွေကိုစီဝင်ခဲ့ကြတယ်ရိုးဆက်တွေရဲ့တောင်းတာကမပြောင်းပါဘူးဘယ်တော့မှလည်းပြောင်းမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ရဲ့အလံကျွန်တော်တို့ရဲ့စိတ်ဓာတ်တွေဟာရှင်းလင်းလုံးကတန်းနေဘာစိတ်ဓာတ်လဲဆိုတော့ဒီအထူးသဖြင့်ပေါ့ဗျာစွန့်လို့နေတာခံရတဲ့အညတ်တရဒါဟန်ရှင်လူပြည်သူတွေကျွန်တော်တို့နာမည်လေးတော့သိခွင့်မရမေးခွင့်မရလိုက်တဲ့စွန့်လွတ်ဆိုသားခဲ့တဲ့သူရဲကောင်းတွေရဲ့စိတ်ကပ်တွေသူတို့ရဲ့ဂုဏ်ကျေးဇူးတွေကျွန်တော်တို့ဒီချိန်မှာပြန်ပြီးခေါ်ကြရတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တစုံတစ်ခုဟာသူ့ရဲ့ဝိစားခဲ့မှုဒီမှာတံခိုးကိုနားလည်မယ်တံခိုးကိုနားလည်ပါတယ်တံခိုးထားကြပါ။အဲ့ဒါကြောင့်ကျွန်တော်တို့ဟာအမိုင်းမှန်ပေါ်ပေါက်ရေးအတွက်လည်းတစ်ဖက်ကစူးစားတဲ့နေနဲ့ဒီဌာနတွေကျင်းပကြတယ်ကျွန်တော်နားလည်ပါတယ်။မတိမမီလိုက်တဲ့မျိုးဆက်တွေအချိန်ကအာနာနဲ့တုံးပြီးတော့ပုံဖြတ်ခံရတဲ့အမှန်ကြောင့်အမှောင်ပြန်ပြီးတော့ပေါ်ထုတ်ကြတာလည်းပါပါတယ်။အဲ့တော့ကျွန်တော်တို့ဒီကနေ့ဒီချိန်ခါပန်းနိုင်မှုမရောက်သေးတာသိကြပါလေ။မြို့သားပြန်လဲတင့်မြတ်ရေးဆိုတဲ့လုပ်ငန်းစဉ်တွေဟာလည်းဘယ်စိတ်ရောက်နေပြီလဲလို့မေးဖို့ထုတ်ဖို့ရှိပါတယ်။ဒီဘက်မှာလည်းပြည်ရင်းငင်းရရလည်းတကယ်အရေးကြီးလို့အဲ့ဒီတဲ့အချိန်ကျွန်တော်တို့စီမှာအခုမှတရားမျှတမှုဆိုတဲ့အမှန်တရားအမှန်အမှန်ပေါ်ပေါက်ရေးဆိုတဲ့အမှန်တရားအဲ့ဒီအမှန်တရားနဲ့ကြိုးညှိနေတော့မှရှိပါသေးတယ်ပြောချင်တာကတော့လှုပ်ရှားရုန်းကန်ရတဲ့ ကာလတွေဟာမပြီးဆုံးနေပါဘူး။အဲ့ဒီကာလတစ်လျှောက်လုံးမှာကျွန်တော်တို့ခြေလေးလုံးစိတ်ဓာတ်တွေနဲ့ပဲဆက်ပြီးတော့ခြေတက်ကြအောင်။အဲ့ဒီစိတ်ဓာတ်တွေကိုစွန့်ပြစ်မယ်မဟုတ်ဘူးဆိုတာအားလုံးအပေါ်မှာကျွန်တော်တို့အပါအဝင်ယုံကြည်ထားပါတယ်။ကျွန်တော်တို့ဒီတောင်းအလံခြေလေးလုံးစိတ်ဓာတ်နဲ့ပဲဆက်ပြီးတော့လက်ပြောင်းသွားကြမယ်လို့ယုံကြည်ပါကြောင်းနှုတ်ခွန်းဆက်ရင်းနဲ့ကျွန်တော်ရဲ့နှုတ်ဆက်စကားကိုအဆုံးသတ်ပါတယ်။ကျေးဇူးတင်ပါတယ်။
အခုဆက်လက်ပြီးအေယာဝတီတိုင်းဟင်္သာရမြို့ကဒေါက်တာမန်းမြင့်ဆိုင်ရဲ့အရေးတော်ဆုံးဖြတ်သန်းမှုကိုတင်ဆက်လိုပါရခင်ဗျာ။သူဟာအာဇာနည်ခေါင်းဆောင်ကရင်အမျိုးသားမန်းပါခိုင်ရဲ့တူအရင်းဖြစ်ပါတယ်။1969ခုနှစ်မှာဝန်ကြီးချုပ်ဟောင်းဦးနုဦးဆောင်တဲ့ပြည်ကျစ်တပ်မတော်ကလက်နက်ကင်တိုက်ခိုက်ခဲ့ရမှာဒေါက်တာမန်းမြင့်ဆိုင်လည်းတပ်မှုတဦးအနေနဲ့ပါဝင်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကပြည်ကျစ်တပ်ဖွဲ့ရဲ့မွေဟောက်တပ်ရင်းကိုဦးဆောင်သူဖြစ်ပါရခင်ဗျာ။အဲ့ဒီနောက်1989နှစ်မှာမြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရကလူငယ်ချမ်းသာကွင့်ကြီးညာခဲ့ရမှာသူနဲ့ပြည်ကျစ်တပ်ဖွဲ့ဝင်အများပြပြန်လဲလက်နက်ချဝင်ရောက်ခဲ့ကြပါတယ်။1988အရေးတော်ပုံမှာမန်းမြင့်ဆိုင်ဟာဟင်္သာရမြို့ကတပိတ်ခေါင်းဆောင်ဖြစ်ပါတယ်ခင်ဗျာ
။ရှစ်လေးလုံးကဟင်္သာရမှာစရတော့တန်ဃာတော်လေးတွေနဲ့အဲ့ဒီကျောင်းသားလေးတွေပေါ့သူတို့ကစပြီးဦးဆောင်တယ်။လူစုလူဝေးလေးဖြစ်လာတဲ့အချိန်ကျတော့စစ်တပ်ရဲ့ရဲကတားတဲ့စီးသုံးတယ်တားတဲ့ဟာကိုဝင်တိုးလို့အဲ့ဒါလည်းကျွန်တော်အင်ရှိတဲ့တော့ပါဆိုတော့ရက်ကွက်ကလူကြီးတွေအခုလုတ်ပေးပါဦးတရားကလေးတွေတည်ကုန်လို့ဆိုတော့နိုင်ငံရေးသမားဆိုတော့လေကလေးတွေတဲ့တန်ခါလေးတွေကိုတော့အပြေမခံနိုင်ဘူးလေစစ်တပ်ကလည်းဘင်းတော့မပြစ်နဲ့ပြင်ငါသာပြစ်လိုက်ငါကလေးကတရက်နေမယ်ဆိုတော့အဲ့တော့ဝင်ရတာပဲကြားဝင်တော့သောင်းဆောင်ကအလိုလေးဖြစ်တော့မဆရာလူတွေကလည်းငယ်ချင်းတွေဆိုတော့ပြောရတယ်ကဲတပိတ်ကတော့ငါဥဆောင်ပြီးလုပ်မယ်ဒီကြီးကတို့မျိုးကသွေးတဲ့တိုင်မဖြစ်ဘူးပဲအဲ့ဒါလုတ်တဲ့အချိန်မှာမင်းတို့ကလည်းငါတို့ဘလို့မှအနေမပြုဘူးမပြုတော့ငါထိမ့်မယ်အဲ့တော့မင်းတို့ဘက်ကလည်းစစ်တပ်နဲ့ရဲနဲ့ငါတို့ကိုဘာမှလာပြီးအနေမပြုနဲ့ငါတို့ကလည်းဝါရရေးရရပဲတိုက်မယ်မင်းတို့ဘက်ကလည်းအဲ့လိုပဲလုပ်ပါလို့ပြောထားတာနီးရှို့တာတို့အဆောက်အဦဖြစ်စီတာတို့ဖမ်းပြီးတော့ဘာလို့ကြိုင်နေကြလဲတို့မဖြစ်ဘူးဖြစ်သွားတာကဘာလဲဆိုတော့အဲ့ဒီမှာညစ်ကိုကြော်လိုက်တဲ့ကမ္ဘာကာဝီနေမြေရောက်သွားတယ်အဲ့ဒီကောင်ကြီးနေမီရဂျော်တီယောမှာဖုန်းကြီးကိုတနက်နေ့ဖြစ်တယ်အဲ့ဒီတနက်နေ့ဖြစ်တဲ့အကောင်လေးကိုကဖန်းခေါ်လာပြီးတော့ရင်းနာကိုဖန်းခေါ်လာတယ်အလကတိနမောလာမောပါပဲအဲ့မှာသူကစကားပွင့်လာတာဟုတ်အဲ့ဒီမှာပြေးတာပဲဘယ်ချင်းပြေးတော့မှလည်းမသိဘူးကိုလည်းမသိဘူးအဲ့ဒီကိစ္စမှာလည်းကိုညောလာတို့ဒေဗီတို့တို့တို့ကအကုန်လုံးပြေးရတာပဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတော့အကြီးကျယ်ဒီကလည်းလူတို့ကိုစီးအောင်ပြီးတော့ဒီမိုကရေစီဆိုတာဘာလဲဆိုတာကိုအတိအကျထားပြီးတော့လောက်တာဒီမိုကရေစီဆိုတာစစ်တပ်တွေရဲတွေကိုဆဲတာမဟုတ်ဘူးဒီမိုကရေစီကအနစ်တန်ရပေါ့ဘယ်လိုတောင်းရလဲဟုတ်လားအကြမ်းဖက်တယ်ဆိုတာဒီမိုကရေစီလုံးဝမဟုတ်ဘူးဆိုတဲ့အားကိုဒါကလည်းလူလူတွေစိတ်ဝင်တော့ကိုတော့အဲ့ဒါတွေလျှောက်ပြောတာသပိန်တို့ညောင်တုံးတို့ဘာရင်းညာတို့နဲ့ဒီကိုသပိတ်စကားနဲ့အကုန်လုံးဆက်ပြီးတော့ဒီလူညာလူလို့ပို့ပြောရတော့ပေါ့အာရပိန်တို့မဆိုတော့ကြိုပြီးသိသိလေသိငောရပ်တဲ့ဂျူဝင်ပြီးတော့တလန်းနဲ့ပြစ်တော့တော့ပဲဒီကောင်လေးတပင်းရချင်းနဲ့ကိုခေါ်လာပြီးတော့မှတွေ့ခိုင်းတာရောက်တယ်နဲ့ပြစ်တော့တော့ပဲကိုကောင်လေးတွေ၄၅ရောက်တော့ပြေဆက်တယ်အဲ့တော့ပြစ်တော့ဘယ်လိုဖြစ်လဲဆိုတော့ကိုရောရှိပါရှိတဲ့ကောင်တွေကလည်းဂျင်ကလေးနဲ့လောက်လေးကောင်နဲ့အကုန်ခံချတာဗောရက်ကွက်ကတည်းဘာဖန်းစီရတော့တပုံကြီးတော့ကွာအဲ့တော့ဖြစ်ကုန်တော့ကို့အတင်းတခါလဲတပည့်တွေကလာဆွဲခေါ်သွားပြီးအတင်းကိုတခါလဲလှေနဲ့ဟိုဘက်ကောင်ပို့တော်ရီနေတယ်ကျွန်တော်ကဒီလိုရန်ကုန်ကြတော့ကျွန်တော်ကဘလူးရှိပါသွားနေလဲဆိုတော့ဥတည်ဦးကြီးပါသွားနေတယ် NLD ဦးတည်ဦးကြီးပါဦးတည်ဦးကပုံမှန်သွားထားလဲဆိုတော့ဘုံမင်းဆက်မော်ရဲ့အိမ်မှာသွားထားတယ်ကိုထားပြီးတော့အဲ့ဒီမှာပေါ့သူတို့နိုင်ငံရေးလုပ်တာတွေဆွေးတွေ့တာတွေတိုင်ပင်တာတွေအဲ့ဒီ NLD ဆောက်ဖွဲ့တဲ့အချိန်မှာကိုကရှိတယ်အဲ့ဒါနဲ့ထိုင်းလင်းဘက်ကိုထွက်ရတော့မိဖို့များတယ်ကိုအဲ့ဒါနဲ့အိန္ဒိယဘက်ကိုထွက်ရတာ
ရှစ်လေးလုံးရေတော်ပုံအပြီးမှာဒေါက်တာမန်းမြင့်ဆိုင်ဟာအိန္ဒိယနယ်စပ်ကိုရှောင်တိန်သွားခဲ့ပြီးသူနီးတူနေဇက်ကိုရောက်ရှိလာခဲ့ကြတဲ့ចောင်းသားလူငယ်တွေကိုစစ်တင်နန်းတွေနိုင်ငံရေးတင်နန်းတွေပြေးခဲ့ပါတယ်။အဲ့ဒီနောက်မှာထိုင်းမြန်မာနေဇက်ကိုတွားရောက်ပြီးပြည်ကျစ်တပ်ဖွဲ့ဝင်ဟောင်းနေနဲ့နိုင်ငံရေးဆက်လုပ်ခဲ့ပါတယ်။ဒေါက်တာမန်းမြင့်ဆိုင်ဟာအခုတော့အမေရိကန်ပြည်ထောင်စုတနေရာမှာအခြေချနေထိုင်ရရှိပါတယ်ခင်ဗျာ။